Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဖေဖော်ဝါရီလ1ရက်ဗုဒ္ဓနေ့ညနေ6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကို9မီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတွက်ကျွန်တော်ကြော်ကြော်သိမ့်ချင်တာပါပါ။အမေရိကန်တရားသူတော်ချုပ်မှာလက်လက်နေတဲ့တရားသူကြီးတနေရာအတွက်ကိုလိုရာဒိုပြည်နယ်ကတရားသူကြီးနီယယ်ဂေါ့စက်ကိုသမ္မတဒေါ်နယ်ထရမ့်ကရထားလိုက်ပါတယ်။ယူကရိန်းရှေ့ဘက်မှာတိုက်ပွဲတွေပြန်ဖြစ်နေပြီးအထူးစိုးရိမ်နေကြောင်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။အီရန်ကပယ်ထင်းတုံးကြီးတစ်စင်းကိုမကြာသေးခင်ကပြစ်လွတ်ဆန်းသက်ခဲ့တာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပြောပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ကောင်းပါပြီရှင်တည်င်းတွေပြည်နာဆင်ကြမဲ့တွင်လာတို့ထဲမှာတော့ American ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အစားထိုးခံအမဲ့သူကို American သမ္မတ Donald Trump ကကြေညာလိုက်တဲ့အချိန်မှာတော
့ Today I am keeping another promise to the American people by nominating Judge Neil Gorsuch
ဒီအကြောင်းပြည်စုံကိုတည်င်းတွေပြည်မှာနားဆင်ရပါမယ်။ဒါအပြင် American ပြည်ထောင်စုရဲ့ Muslim နိုင်ငံ9နိုင်ငံအပေါ်ပြည်ဝင်ခွင့်ယာယီပိတ်ပင်မှုအပေါ်တုတ်ပြန်ချက်တွေအပြင်တည်င်းနောက်စာရေးဆရာနဲ့ပါလီမန်ဒီမိုကရေစီခေတ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တဲ့ဦးဆန်အောင်ကွယ်လွန်သွားပြီဖြစ်တဲ့အကြောင်းနဲ့သူ့ရဲ့အကြောင်းတစ်စက်တစ်စောင်းကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါမယ်ရှင်။
အမေရိကန်တရားလွှတ်တော်ချုပ်မှာလက်လက်နေတဲ့တရားသူကြီးနေရာတနေရာအတွက်ကိုလိုရာဒိုပြည်နယ်ကဖက်ဒရယ်တရားသူကြီးတူဖြစ်သူနီယယ်ဂေါ့စက်ကိုခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်ကရထားလိုက်ပါတယ်။တရားသူကြီးအန်တိုနီစကော်လီယာပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာကွယ်လွန်သွားပြီးကတည်းကတရားသူကြီးတနေရာလက်လက်နေတာပါ။မစ္စတာဂေါ့စက်ကိုခန့်ထားဖို့ရွေးချယ်လိုက်တဲ့အကြောင်းအင်္ဂါနေ့ကသမ္မတအင်ပီရိုမှာသမ္မတထရမ့်ကကြေညာတာပါ။မစ္စတာဂေါ့စက်ဟာတိုင်းပြည်မှာတကယ်ကိုလိုအပ်နေတဲ့တရားသူကြီးတူဖြစ်ပြီးသူ့ရဲ့ရည်ချင်းတွေကိုဘယ်လိုမှအငင်းပွားလို့မရတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။မစ္စတာဂေါ့ဆက်ဟာထူးချွန်ပြောင်မြောက်တဲ့ပညာရည်ရှိသူဥပဒေပညာကိုတူမတူအောင်ထူးချွန်သူအခြေခံဥပဒေကိုမူရင်းရေးသားထားတဲ့အတိုင်းအတိအပယ်ဖွင့်ဆိုဖို့တန်ဋိဌာန်အခိုင်အမာရှိသူဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။မစ္စတာဂေါ့ဆက်ကိုတရားလွှတ်တော်ချုပ်တရားသူကြီးအဖြစ်ခန့်ထားဖို့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာပါ။အထက်လွှတ်တော်မှာ Republican က52နေရာနဲ့ Democrat က48နေရာရထားပါတယ်။မစ္စတာဂေါ့ဆက်အပေါ်သူ့အနေနဲ့အထူးတန်လျာရှိပြီးတရားလွှတ်တော်ချုပ်တရားသူကြီးအဖြစ်ခန့်ထားရေးကိုထောက်ခံမဲ60ရာမှအတည်ပြုဖို့သူ့ပါတီအနေနဲ့ရပ်ခံသွားမယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောပါတယ်။ Mr. Gorsuch ကတော့ဒီကနေ့ကစပြီးလွှတ်တော်အမတ်တွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်။သူနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေကိုအစီရင်ခံတင်ပြပွဲတွေလုပ်သွားဖို့စီစဉ်နေတယ်လို့အင်ဖြူတော်ပြောခွင့်ရ Sean Spicer ကပြောပါတယ်
။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာအစိုးရတပ်နဲ့ရုရှားလိုလားတဲ့သဘုံတွေစားတိုက်ပွဲတွေတကြော့ပြန်ဖြစ်လာခဲ့တဲ့အပေါ်အတော်လေးစိုးရိမ်နေလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ရုရှားနယ်စပ်အနီးကတိုက်ခိုက်မှုတွေအတွင်စစ်သားနဲ့အရဲသားဒါဇင်နဲ့ကြီးထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့လည်းပြောဆိုလိုက်ပါတယ်။ချက်ချင်းအပြည့်ခတ်ရက်စဲကြဖို့မနေ့အင်္ဂါနေ့ကထုတ်တဲ့ကြေညာချက်မှာဖော်ပြထားပြီး FDF ကမြို့ပြင်ကပရိုဇိုနာစစ်မှုဆုံမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲကြောင့်ကလေးငယ် 2,500 အပါအဝင်လူပေါင်း 18,000 လို့ရေမီးပြက်လက်မှုနဲ့ကြုံတွေ့နေရပါတယ်။အခုတိုက်ခိုက်မှုဟာဆိုရင်2015ခုနှစ်ကဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေရဲ့အကူအညီနဲ့ညှိနှိုင်းသဘောတူခဲ့ကြတဲ့ Minsk အပြစ်ရစာချုပ်ကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့လည်းဥရောပသမ္မတကပြောဆိုလိုက်ပါတယ်။2014ခုနှစ်ဧပြီလကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းသေဆုံးသူ1000နီးပါးရှိခဲ့ပြီးဒီထဲကထပ်ဝက်ကျော်ကအရက်သားတွေဖြစ်ပါတယ်။ဒီနောက်တစ်လအကြာမှာတော့ရုရှားတို့ကယူကရိန်းနိုင်ငံရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုကျူးကျော်သိမ်းပိုက်ပါတယ်။နောက်နှစ်လအကြာမှာတော့ယူကရိန်းနိုင်ငံမြို့တော်ခီယက်မှာအနောက်နိုင်ငံကိုလိုလားတဲ့ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ပေါ်ပေါက်လာခဲ့ပြီးရုရှားလိုလားတဲ့ယူကရိန်းသမ္မတလည်းပြည်ပကိုထွက်ပြေးခဲ့ရပါတယ်။ခရိုင်းမီးယားကျွန်းဆွယ်ကို2014ခုနှစ်မှာရုရှားကသိမ်းပိုက်လိုက်တဲ့အပေါ်မှာတော့အနောက်နိုင်ငံအစိုးရတွေကရောကုလသမဂ္ဂတို့ကပါကန့်ကွက်ခဲ့ကြပြီးအနောက်နိုင်ငံတွေကရုရှားအစိုးရအပေါ်စီးပွားရေးအရာထန်ခတ်ပိတ်ဆို့ထားပါတယ်ရှင်
။အီရန်နိုင်ငံကပယ်ထင်းတုံးကြီးတစ်စင်းကိုမကြာသေးခင်ကပြစ်လွတ်ဆန်းသက်တာဟာလုံးဝလက်ခံနိုင်ပေါ်ရာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီကအင်္ဂါနေ့မှာပြောပါတယ်။
The United States is not naive. We are not going to stand by. You will see us call them out as we said we would, and you're also going to see us act accordingly.
American ပြည်ထောင်စုဟာအတွေ့အကြုံမရှိတဲ့နိုင်ငံမဟုတ်ပါဘူး။ကျမတို့ရက်ကြည့်နေမှာမဟုတ်ပါဘူး။ကျမတို့လုပ်မယ်လို့ပြောထားတဲ့အတိုင်းဝေဖန်ပြစ်တင်သွားမှာပါ။ဒါ့အပြင်လိုအပ်သလိုရည်ရွယ်လှုပ်ဆောင်တာကိုလည်းတွေ့ရပါမယ်။ဒါဟာကျမတို့လက်ခံနိုင်တဲ့ကိစ္စတခုမဟုတ်ဘူးဆိုတော့ကိုသူတို့နားလည်အောင်အခိုင်အမာလုပ်သွားမှာပါလို့ တမ်မတ်ကြီးနီကီဟေလီကပြောပါတယ်ဒီဒုံးကျည်ပြစ်လို့ဆန်သက်တဲ့ကိစ္စပေါ်အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဇရီဖ်ကပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်မာအိုင်ရိုးနဲ့တီဟီရန်မှာမနေ့ကဆွေးနွေးပွဲတွင်အတိမပြုတ်လို့ညင်းလည်းမညင်းပါဘူးဒါပေမဲ့အီရန်ရဲ့ဒုံးကျည်အစီအစဉ်ဟာအီရန်နဲ့အမေရိကန်အပါအဝင်ကမ္ဘာ့အင်အားကြီး၆နိုင်ငံကြား2015ခုနှစ်ကရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ထဲမပါဘူးလို့အခိုင်အမာပြောပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ရပြီးတဲ့နောက်ချမှတ်ခဲ့တဲ့ကုလသမဂ္ဂဆုံးဖြတ်ချက်အမှတ်2231အရပယ်ထိန်ဒုံးကျည်နဲ့ဆိုင်တဲ့ဘယ်လိုလုပ်ရမျိုးကိုမှမလုပ်ဖို့အီရန်ကိုပန်ကြားထားပါတယ်။ဒါပေမဲ့ဆုံးဖြတ်ချက်ထဲမှာတိတိကျကျတောင်းဆိုထားတာတော့မရှိပါဘူး။အီရန်နျူကလ িয়ার သဘောတူညီချက်ဟာတိတ်ကိုစိုးရွားတဲ့သဘောတူညီချက်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားပူပြီးဖြတ်သိမ်းပစ်မယ်လို့မဲဆွယ်စည်းရုံးရေးကာလအတွင်းပြောခဲ့ပူပါတယ်။
တရုတ်ရုရှားနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရသစ်တို့ဟာဥရောပသမ္မတရင်ဆိုင်နေရတဲ့ပြည်ပချင်းချောက်မှုတွေထဲကထိတ်တန့်ချင်းချောက်မှုကြီးတွေဖြစ်တယ်လို့ဥရောပသမ္မတဥက္ကဋ္ဌဒေါ်နယ်ထတ်စ်ကပြောဆိုလိုက်ပါတယ်။လာမယ့်တောက်ချာနေ့မော်တာနိုင်ငံမှာကျင်းပမယ့်ညီလာခံအကြိုဥရောပနိုင်ငံ28နိုင်ငံကခေါင်းဆောင်တွေထံကိုပို့တဲ့စာမှာအခုလိုမှတ်ချက်ပေးလိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရသစ်ကပြီးခဲ့တဲ့နှစ်ပေါင်း80အတွင်းကျင့်သုံးခဲ့တဲ့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒကိုပြန်ပြီးဆန်းစစ်လှုပ်ဆောင်မဲ့သဘောတွေ့နေရတာနဲ့သူအမေရိကန်ဆိုရအပြောင်းလဲကဥရောပသမ္မတကိုအချက်ရိုက်စေတယ်လို့လည်းသမ္မတဥက္ကဋ္ဌကပြောပါတယ်။သမ္မတထရန့်ကအမေရိကန်ရဲ့အကျိုးစီးပွားကိုပထမဦးစားပေးတဲ့မူဝါဒတွေကိုခိုင်ခိုင်မာမာယက်တီထားပြီးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုအဖွဲ့ဝင်တွေအနေနဲ့သူတို့ကြားခံရမယ့်အချိုးအစားအတိုင်းကြားခံမှုရှိမရှိဆိုတဲ့အပေါ်မေးခွန်းထုတ်ထားတာလည်းဖြစ်ပါတယ်။ဥရောပသမ္မတရဲ့ကာကွယ်ရေးနဲ့ပတ်သက်ပြီးပြောဆိုရမှာတော့ဒီထက်ကြီးတဲ့စိန်ခေါ်ချက်ဘယ်တော့မှမရှိခဲ့ဘူးလို့ပြောဆိုပြီးဥရောပသမ္မတအနေနဲ့တတ်တည်ရှိဖို့စိတ်သက်ကြန့်ခိုင်မှုနဲ့နိုင်ငံရေးအရာစည်းလုံးညီညွတ်မှုရှိဖို့လိုအပ်တယ်လို့လည်းပြောဆိုသွားပါတယ်။အမေရိကန်၊ရုရှား၊တရုတ်ဒါမှမဟုတ်လဲတူရကီတို့နဲ့ဆွေးနွေးမှုတွေမှာဥရောပသမ္မတအနေနဲ့ကိုယ့်ရဲ့ဂုဏ်သိက္ခာပေါ်မှာယက်တည်သွားရမှာဖြစ်တယ်လို့လည်းဥရောပသမ္မတဥက္ကဋ္ဌကပြောဆိုထားပါတယ်ရှင်။
ယူအေဗီတန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေဗိုလ်တူးညနေပိုင်းသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပစိဖိတ်သမုဒ္ဒရာတွေကပါပူဝါနူးဂီနီနဲ့နော်ရူးကျွန်းတွေမှာရှိနေတဲ့နိုင်ငံရေးခိုလုံခွင့်လျှောက်ထားသူတစုကိုအခြေစိုက်နေထိုင်ခွင့်ပေးဖို့သဘောတူထားတဲ့ပေါ်အမေရိကန်ကအတိအမှတ်ပြုလှုံ့ဆော်သွားမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်မဲခွန်တန်ဘယ်ကဒီကနေ့ပြောပါတယ်။အမေရိကန်နိုင်ငံမှာဒုက္ခသည်တွေလက်ခံတာကိုယာယီဆိုင်းငံ့ထားဖို့သမ္မတဒေါ်နယ်ထရမ့်ကအမိန့်ထုတ်ထားပြီးတဲ့နောက်မှာပဲအခုလိုပြောတာပါ။ပြီးခဲ့တဲ့သမ္မတဘရက်အိုဘားမားအစိုးရလက်ထက်ကအဲ့ဒီသဘောတူညီချက်ကိုရထားတာပါ။ဒီသဘောတူညီချက်ထဲမှာဩစတြေးလျကိုဝင်မှုစ조사ရင်ကြားဖြတ်တားဆီးခံရပြီးတော့ပါပူဝါနူးဂီနီနဲ့နော်ရူးကျွန်းတွေပေါ်ကစခန်းတွေကိုပို့ခံထားရတဲ့ရွှေပြောင်းဝင်ရောက်သူ 1200 လောက်အကျုံးဝင်ပါတယ်။လက်ခံမဲ့ဒုက္ခသည်အလုံးနဲ့ပတ်သက်ပြီးအပြင်းထန်ဆန်းစစ်သွားမှာဖြစ်တယ်လို့အင်ဖြူတော်ပြောခွင့်ရရှောင်းစပိုက်ဆာကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်တော်စုတဲ့ဝင်ဝင်ပြုမဲ့သူတွေပေါ်ဆန်းစစ်တဲ့လုပ်ငန်းကိုတိုးမြှင့်လှုံ့ဆော်သွားမယ်ဆိုတာကိုပြောတဲ့အခါဒီအပြင်းထန်ဆန်းစစ်မယ်ဆိုတဲ့စကားလုံးကိုမဲဆွယ်ပွဲကာလအတွင်းသမ္မတထရမ့်ကတုံ့ပြန်ပါတယ်။
တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုအမေရိကန်ကာကွယ်ရေးဝန်ကြီးဂျိမ်းစ်မက်တစ်ဒီသတင်းပတ်တည်းအတွင်းသွားရောက်မှာဖြစ်ပါတယ်။နှစ်ဦးနှစ်ဖက်ကြားခံရမယ့်ကာကွယ်ရေးအသုံးစရိတ်ကိုမပေးဘဲအချောင်လိုက်နေတဲ့နိုင်ငံတွေလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဝေဖန်ချက်ကြောင့်စိုးရိမ်နေကြတဲ့မဟာမိတ်နိုင်ငံတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးရဲ့ဒီခီးစင်ကစိတ်သက်သာရာရစေလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကအရှေ့အာရှကိုသူ့ရဲ့ပထမဆုံးပြည်ပခီးစင်ဖြစ်သွားရောက်ဖို့ဆုံးဖြတ်တာဟာဆိုရင်မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကနေအမေရိကန်ရဲ့မဟာမိတ်တွေကိုကာကွယ်မယ်ဆိုတဲ့ရည်တည်ချက်ကိုထောက်ခံတဲ့အကြောင်းပြသလိုက်တာဖြစ်တယ်လို့လည်းအမေရိကန်စစ်ဌာနချုပ်ဘန်တဂွန်ကပြောဆိုပါတယ်။တောင်ကိုရီးယားကာကွယ်ရေးဝန်ကြီးနဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတို့လည်းမနေ့အင်္ဂါနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပါတယ်။မဟာမိတ်နိုင်ငံတွေအပေါ်မြောက်ကိုရီးယားဘက်ကဘလို့တိုက်ခိုက်မှုမျိုးကိုမဆိုအမေရိကန်တပ်ဖွဲ့တွေကတံပြန်ကူညီတိုက်ခိုက်ရေးအမှတ်ခံထားတဲ့နှစ်နိုင်ငံကာကွယ်ရေးသဘောတူညီချက်အပေါ်အမေရိကန်ရဲ့တာဝန်ဝတ္တရားကိုကာကွယ်ရေးဝန်ကြီးကထပ်ပြီးအခိုင်အမာပြောဆိုခဲ့တယ်လို့လည်းဖော်ပြကြပါတယ်။ဒါ့အပြင်တောင်ကိုရီးယားနိုင်ငံတွင်မှာ THAAD လို့ခေါ်တဲ့ဒုံးခွင်းဒုံးစနစ်စီစဉ်ထားတဲ့အတိုင်းဒီနှစ်အတွင်းချထားဖို့လည်းနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေသဘောတူခဲ့ကြပါတယ်ရှင်။
တောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာဝင်ပြိုင်မှာမဟုတ်ဘူးလို့ကုလသမဂ္ဂတွင်မှုချုပ်ဟောင်ဘန်ကီမွန်းကဒီကနေ့ပြောလိုက်ပါတယ်။သမ္မတဖာကွန်လေးကိုဆက်ခံနိုင်ခြင်းရှိတဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ရေးပန်းစားနေသူတွေထဲမှာမစ္စတာဘန်ထိတ်ဆုံးကရှိခဲ့ပြီးမြဲလေလူလူသဘောထားစစ်တမ်းတွေမှာသူ့အပေါ်ထောက်ခံမှုတဖြည်းဖြည်းကျလာတာပါ။ သမနာပါကွန်လေးကိုတော့အကျင့်ပြတ်ချဆောင်မှုအရှုပ်တော်ပုံတစ်ခုနဲ့အရေးယူဖို့ပြီးခဲ့တဲ့ဒီဇင်ဘာလမှာလွှတ်တော်ကဆုံးဖြတ်ထားတာပါ။တိုင်းပြည်ရဲ့နိုင်ငံရေးအခင်းအကျင်းပေါ်မှာစိတ်ပြည့်မိတဲ့အကြောင်းမစ္စတာဘန်ကသတင်းထုတ်တွေကိုဒီကနေ့ပြောပါတယ်။နိုင်ငံရေးအပြောင်းအလဲကိုဦးဆောင်ပြီးတိုင်းပြည်ပြန်လည်တင့်မြတ်လာအောင်ကြိုးစားရေးစစ်မှန်တဲ့ရည်မှန်းချက်ကိုဆွန့်လွတ်ဖို့ဆုံးဖြတ်လိုက်ပြီလို့သူကပြောပါတယ်။မစ္စတာဘန်ဟာကုလသမဂ္ဂတွင်မှုချုပ်မဖြစ်ခင်ကတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးအဖြစ်နှစ်နှစ်တာဝန်ထမ်းဆောင်ခဲ့ဦးပါတယ်။သမရဖာကိုနေအပေါ်လွှတ်တော်ကရည်ယူထားတာကိုတရားရုံးတစ်ခုမှကြားနာနေပြီးလွှတ်တော်ဆုံးဖြတ်ချက်အတိုင်းအတည်ဖြစ်တယ်ဆိုရင်တော့တရားရုံးဆုံးဖြတ်ချက်ထွက်အပြီးနှစ်လအတွင်းသမရရွေးကောက်ပွဲကိုကျင်းပမှာဖြစ်ပါတယ
်။ဆီးရီးယားအဖြစ်ရဆွေးနွေးပွဲတွေကိုဖေဖော်ဝါရီလ20ရက်နေ့မှာပြန်ဆနိုင်ဖို့မျှော်မှန်းထားတယ်လို့ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်စတက်ဖန်တီမစ်စထရီယာကပြောဆိုပါတယ်။ဂျီနီဗာကျင်းပတဲ့အစည်းအဝေးကိုဖေဖော်ဝါရီလ10ရက်နေ့မှာစတင်ဖို့ရည်မှန်းထားခဲ့တာပါ။ဒါပေမဲ့အတိုက်ခံကိုယ်စားလှယ်ဘက်ကတယောက်မဲ့လူစင်းကိုအချိန်မီပေးနိုင်မယ်မထင်ဘူးလို့ဒီမစ်စထရီယာကအင်ကာနေတုန်းကပြောပါတယ်။တကယ်လို့ဖေဖော်ဝါရီလ10ရက်နေ့နောက်ဆုံးထားပြီးစီးရင်မပေးနိုင်ရင်တက်နိုင်သမျှအားလုံးပါဝင်နိုင်အောင်သူ့ဖာသာစီးရင်ပြုစုမယ်လို့လည်းကုလကိုယ်စားလှယ်ကပြောဆိုပါတယ်။ဆီးရီးယားအစိုးရနဲ့လက်နက်ကိုင်တပ်ဖွဲ့ကိုယ်စားလှယ်တို့ကြားပြီးခဲ့တဲ့လကကာဇက်စတန်နိုင်ငံမှာကျင်းပတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေအပါအဝင်ဆွေးနွေးပွဲရဲ့တိုးတက်မှုတွေကိုလည်းကုလလုံခြုံရေးကောင်စီမှတင်ပြထားပါတယ်ရှင်။
ဒုတိယကမ္ဘာစစ်မှာအမေရိကန်ဝင်ပါပြီးတည်င်း9ဘတ်ကျော်ကြာမှာနယူးယောက်မြို့မှာရှိတဲ့အတန်လွင်စတူဒီယိုလေးတစ်ခုကနေဂျာမနီနိုင်ငံကို15မိနစ်ကြာလှိုင်းတူဒိုင်ရိုက်ရေဒီယိုအစီအစဉ်တစ်ခု1942ခုဖေဖော်ဝါရီလတရနေ့မှာစလွန်ခဲ့ပါတယ်။အဲဒါအပြင် VOA အမေရိကန်အတန်ရဲ့အစဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုကြွကြော်သိမ်းတဲ့မတ်သခင်ထိုက်တို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မဒီဘက်ကိုဆက်ပါမယ်။အမေရိကန်နိုင်ငံရေးမှာထိတ်ဆုံးရောက်နေတဲ့အကြောင်းအရာနဲ့အရင်ဆုံးဆက်ပါမယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလှစ်လက်နေတဲ့နိုင်ငံတော်ယုံကျုပ်တရားသူကြီးနေရာကိုအစားထိုးခန့်အပ်မဲ့သူဘယ်သူလဲဆိုတာကိုအင်ကာနေညကရုပ်မြင်သံကြားကနေကြေညာခဲ့ပါဗျ။အဲ့ဒီလိုမကြေညာခင်အချိန်ထိဒီနေရာမှာအစားထိုးခန့်အပ်မဲ့သူဘယ်သူလဲဆိုတာကိုလျှို့ဝှက်ထားခဲ့တာပါ။ VOA အင်ဖြူရိုဆိုင်ရာသတင်းတောက်စင်ဒီရှိန်သတင်းပေးပို့ထားတာကိုကိုအောင်ကပြောပြပေးမှာပါရှင်။
အမီရောရဲ့အရှိတ်ခမမှာသမရရဲ့မိသားစုတွေဒုသမရမိုက်ပန်စ်နဲ့ Republican လွတ်တော်မတ်တွေခြံရမ်းပြီးတရားရုံးချုပ်တရားသူကြီးအဖြစ်ဆိုတင်သွင်းသူကိုသမရဒေါ်နယ်ထရမ့်ကသတင်းတောက်တွေရှေ့မှာမှာအခုလိုကြေညာခဲ့ပါတယ
် Today I am keeping another promise
အမေရိကန်ပြည်သူတွေကိုဂရီပေးထားတဲ့အတိုင်းတရားသူကြီးနေ Gold Search ကိုရွေးချယ်လိုက်ပါတယ
်သမရရဲ့လုံပိုင်ခွင့်အရာတရားရုံးချုပ်တရားသူကြီးကိုရွေးချယ်တာဟာသူတို့ပေးတဲ့မဲဆန္ဒတွေရဲ့အရေးပါဆုံးအပိုင်းဖြစ်တယ်ဆိုတာကိုတန်ပေါင်းများစွာသောအမေရိကန်တွေအနေနဲ့နားလည်ကြတယ်လို့ Mr. Trump ကပြောပါတယ်အသက်49နှစ်အရွယ် conservative တဦးလည်းဖြစ်တဲ့ Neil Gorsuch ဟာ Federal အယူခံတရားရုံးရဲ့တရားသူကြီးဖြစ်ပြီး Columbia, Harvard နဲ့ Oxford တက္ကသိုလ်ကျောင်းဆင်းဖြစ်ပါတယ်သမ္မတ Donald Trump က
I have always felt that after the defense of
ကျွန်တော်တိုင်းပြည်ကိုကာကွယ်ပေးပြီးတဲ့နောက်မှာအမေရိကန်သမ္မတတယောက်အနေနဲ့အရေးကြီးဆုံးဆုံးဖြတ်ချက်ကတော့ဘိုးတရားသူကြီးရွေးချယ်ခန့်အပ်ဖို့ပါသူတို့အသက်အရွယ်လိုက်တရားသူကြီးတူအနေနဲ့နှစ်ပေါင်း50ကြာတာဝန်ထမ်းဆောင်နိုင်ပြီးသူတို့ရဲ့ဆုံးဖြတ်ချက်ဟာရာစုနှစ်ဒါမှမဟုတ်ဒီတဲ့ပို့ပြီးတည်အောင်နိုင်တယ်လို့အမြဲတမ်းလည်းတည်တတ်နိုင်ပါတယ
်အမည်အစင်းတင်သွင်းလိုက်တာပေါ့ Gorsuch ကလည်းအခုလိုတုံ့ပြန်ပါတယ
် Standing here in a house of history
တပိုင်းကြောင်းနေရှိခဲ့တဲ့ဒီနေရာမှာကျွန်တော်ရဲ့မပြည့်စုံမှုတွေကိုဆင်ញင်မိရင်းနဲ့ဒီလိုခန့်အပ်မှုကိုအတီးပြုလိုက်မယ်ဆိုရင်တော့ကြီးမြတ်တဲ့ဒီတိုင်းပြည်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဥပဒေတွေအပေါ်ကျွန်တော်ကိုခွင့်ပြုပေးထားတဲ့လုပ်ပိုင်ခွင့်တွေကနေပြီးတော့ဆွမ်းရှိသမျှကာကွယ်သွားပါမယ်
။လွန်ခဲ့တဲ့တစ်နှစ်လောက်ကမမျှော်လင့်မဲ့ရုတ်တရက်ကွယ်လွန်သွားတဲ့တရားသူကြီးအန်တိုနီစကာလီယာနီယာမှာအစားထိုးခန့်အပ်ဖို့သမရကကြေညာလိုက်တာအပေါ် Republican လွတ်တော်အမတ်တွေကလူမှုကွန်ရက်ဒီမှာချီးကျူးပြောဆိုပေမဲ့ Democrat လွတ်တော်အမတ်တွေကတော့သူတို့ရဲ့တန်တရားကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။သမရဟောင်းဘရက်ဝမ်မာကလက်လက်တဲ့အဲ့ဒီဘိုးတရားသူကြီးနေရာမှာ Marek Garland နဲ့အစားထိုးခန့်အပ်ဖို့ရွေးချယ်ခဲ့ပေမဲ့နောက်ကျင်းပတဲ့သမရရွေးကောက်ပွဲနီးလာတာကြောင့်လို့ဆိုပြီးတော့ Republican အထက်လွှတ်တော်အမတ်တွေကဒီအကြောင်းဆွေးနွေးဖို့နဲ့အတည်ပြုခန့်အပ်ပေးဖို့ညှင်းဆန်ခဲ့တာကြောင့် Democrat တွေစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်။မင်းညာကလည်းသမရ Trump ရဲ့ရွေးချယ်မှုနဲ့ပတ်သက်လို့တရားရုံးချုပ်ရှေ့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတဦးဖြစ်တဲ့ Lizette Okonkwo က
It is a very dangerous and extreme nomination.
ဒါဟာအလွန်အန္တရာယ်ရှိတယ်လို့အစွန်းရောက်တဲ့ရွေးချယ်မှုပါ။သူဟာအမေရိကန်တွေထက်နိုင်ငံရေးယုံကြည်ချက်နဲ့ဩဇာအာဏာကျေဝှက်ချမ်းသာမှုတခါ corporation တွေအပေါ်ဦးစားပေးသူပါ။လွတ်လပ်တဲ့ဗဟိုတရားရုံးချုပ်မှာကျမတို့လူရာကပွင့်လင်းမျှတတဲ့သဘောထားရှိသူပါ။
ဒရေသားဖြတ်ချရေးနဲ့ Mr. Trump ရဲ့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကဒုက္ခသည်တွေလက်ခံဖို့ပိတ်ပင်ထားတာတွေအပါအဝင်တခြားအကြောင်းအရာတွေနဲ့ပတ်သက်တဲ့ Gorsuch ရဲ့အမြင်တွေကို Democrat အထက်လွှတ်တော်အမတ်တွေအနေနဲ့သိလို့ကြားတာကြောင့်အတီးပြုတ်ကြားနာပွဲတွေကတော့လက်နဲ့ချီကြားမြင့်နိုင်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်စာထုတ်ခံအမတ်သူနဲ့ပတ်သက်တဲ့အကြောင်းကိုကိုအောင်ကတင်ပြခဲ့တာပါရှင်။အခုတော့အမေရိကန်ပြည်ထောင်စုရဲ့မွတ်စလင်နိုင်ငံခုနှစ်နိုင်ငံအပေါ်ပြည်ဝင်ခွင့်အရာကြီးပိတ်ပင်တားမြစ်မှုရဲ့နောက်ဆက်တွဲအကျိုးဆက်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ကိုမွတ်စလင်အများစုရှိတဲ့နိုင်ငံခုနှစ်ခုကလူတွေပေါ်ယာယီကန့်သတ်ပိတ်ပင်လိုက်တဲ့ဒီအငင်းပွားစရာကိစ္စပေါ်လူတဦးချင်းလိုက်ရောအုပ်စုလိုက်ပါတနိုင်ငံလုံးအတိုင်းအတာနဲ့တုံ့ပြန်ကန့်ကွက်မှုတွေထွက်ပေါ်လာပါတယ်။အမေရိကန်နိုင်ငံရဲ့လုံခြုံရေးအတွက်အဲ့ဒီနိုင်ငံကလူတွေကိုကန့်သတ်လိုက်ရတာဆိုပြီးတော့အင်ဖြူတော်ကတနင်္လာနေ့မှာကာကွယ်ပြောဆိုပါတယ်။ဝေဖန်သူတွေကတော့ဒီကန့်သတ်ချက်ဟာအကြမ်းဖက်မှုကိုရပ်တန့်သွားအောင်လုပ်နိုင်မှာမဟုတ်တယ်လို့မလိုလက်အပ်တဲ့အကျိုးဆက်တွေထွက်ပေါ်လာမယ်လို့ပြောပါရယ် VOA သတင်းတော့ဆလတ်ဒီဇာဟုပေးပို့ထားတဲ့သတင်းကိုကိုကျော်ကျော်သိန်းကတင်ပြပေးပါမယ်ရှင
်အမေရိကန်နိုင်ငံဝါရှင်တန်ဒီစီလေဆိပ်မှာထင်းထင်းခံခဲ့ရတဲ့မိမနဲ့ကလေးတွေပြန်လွတ်လာတဲ့အတွက်ခင်မွန်းဖြစ်သူ Foreign Anshua ကတော့စိတ်အေးရပါပြီအန်ရှွာဟာဆိုမာလီယာနိုင်ငံဘွားဖြစ်ပြီးမီနီဆိုတာပြည်နယ်မှာနေတာပ
ါ Finally we are here together we no nobody
နောက်ဆုံးတော့ကျွန်တော်တို့အားလုံးဒီမှာအတူပြန်နေနိုင်ပါပြီကျွန်တော်မိသားစုအားလုံးဒီကိုရောက်လာပြီဆိုတော့ခုချိန်မှာဘသူမှကျွန်တော်ကိုလွမ်းမနေရတော့ပါဘူးအဲ့အတွက်သိစိတ်ချမ်းသာပါတယ
်အမေရိကန်နိုင်ငံတွင်ဝင်ရောက်ခွင့်ရ90ပြည်ပင်ခံထားရတဲ့နိုင်ငံတွေကတော့အီရတ်အီရန်ဆီးရီးယားဆူဒန်လစ်ဘီးယားဆိုမာလီယာနဲ့ယီမင်နိုင်ငံတွေပါဒီအမိန်ထုတ်ပြန်လိုက်တဲ့တောက်ကြနေကစပြီးအဲ့ဒီနိုင်ငံကနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေကိုအမေရိကန်ကိုလာရောက်မဲ့လေယာဉ်တွေမှာစီးနင်းခွင့်မပြုတော့သလိုလေယာဉ်မော်လိုက်ပါလာပြီးသားသူတွေကိုလည်းအမေရိကန်ကိုစားရောက်ခြင်းလေစိတ်မှယာယီထင်းထင်းတာပါ။အင်ဖြူတော်ကတော့ဒါကိုအဆင်ပြေမှုတွေယာယီဖြစ်ရတဲ့အတွက်တောင်းပန်တယ်လို့ပြောပေမဲ့ဒီကန့်သတ်မှုကြောင့်တခြားအကျိုးဆက်တွေလည်းရှိမယ်လို့ဆိုမာလီယာနိုင်ငံရဲ့သမ္မတကိုယ်စားလှယ်လောင်းဖာဒူမိုဒါယစ်က
ဟာဘတ်ဘစ်စနက်စ်ကူမှာရောဟာဘတ်ကနေဒီစကူမှာပါကျမဆွေးနွေးပွဲတက်ဖို့ရှိပါတယ်ဒါပေမဲ့ဒီကန့်သတ်ချက်တွေကြောင့်မသွားနိုင်တော့ပါဘူ
းအမေရိကန်နိုင်ငံတွင်ဒုက္ခသည်များအခြေချနေထိုင်ရေးတာဝန်ခံဖြစ်သူဆိုမာလီနဲ့ဖင်နစ်နှစ်နိုင်ငံနိုင်ငံသားခံယူထားတဲ့ဖာဒူမိုဒါယစ်ကတော့ကင်ညာနိုင်ငံမှာခိုလုံနေတဲ့ဆိုမာလီဒုက္ခသည်တွေအတွက်ပိုဆိုးရိမ်မိတယ်လို့ပြောပါတယ်
And to have that kind of opportunities. Muslim တွေဖြစ်တဲ့အတွက်ဒါမှမဟုတ်မွေးဖွားရာမိခင်ရဲ့နိုင်ငံကြောင်းဆိုပြီးအမေရိကန်မှာအခြေချနေထိုင်ခွင့်ရမယ်အခွင့်အရေးတွေလက်လွတ်လိုက်ရမယ်ပုံဖြစ်နေပါတယ်
။အမေရိကန်မွတ်စလင်များရေးလှူရှားနေတဲ့အဖွဲ့ကလီနာမာဆရီကဒီအမိန့်ကိုစိန်ခေါ်ဖို့တရားရေးအရာရင်ဆိုင်မယ်လို့အခုလိုပြောပါတယ
်။ This lawsuit is a broadcast.
ဒီတရားစွဲဆိုမှုကကြေပြန့်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဋ္ဌာန်းချက်ကိုစိန်ခေါ်လိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုတွေမှာဥပဒေနဲ့အညီနေထိုင်နေတဲ့အမေရိကန်တွေရောနိုင်ငံသားမဟုတ်တဲ့သူတွေပါပါဝင်တဲ့လူပေါင်း20ကိုစားလုပ်ပေးတာပါ။အ
ီရန်နယ်ဘောဆူဒင်ပြည်ဆောင်ဘာဟာပါစာအေမန်ကောလ်အိုဗာဆိုတဲ့ဇာတ်ကားမှာအော်စကာရုပ်ရှင်ထူးချွန်ဆုတွေရထားခံရပေမဲ့ပွဲမတက်ရမှာကိုစိုးရိမ်နေပါတယ်။တခါအီရန်နယ်ဘောဗြိတိရှားတရေးဆရာမဆူးဇန်လိုလာပါလေဧပြီလအတွင်း Facebook မှာကျင်းပမဲ့သူ့ရဲ့ Opera Gita DY ဖွင့်ပွဲတက်ရောက်နိုင်ဖို့မရေမရာဖြစ်နေတာပ
ါ It's definitely made me question
ဒီမင်းကြောင့်နာဂတ်မှာ American နဲ့ဘယ်လိုရှေ့ဆက်ဆောင်ရွက်ရမလဲဆိုတာပြက်ပြက်သားသားမေးခွန်းထုတ်ရမယ့်အရာဖြစ်လာပါတယ
် American ပြည်တော်စုရဲ့လုံခြုံရေးဟာရည်ရွယ်ထားသလိုတိုးတက်မလာဘူးဆိုရင်တော့ဒီပြည်ဝင်ခွင့်တားမြစ်ချက်ကြောင့်ဆိုးရွားတဲ့အကျိုးဆက်အတော်များများဖြစ်လာလိမ့်မယ်လို့ဝေဖန်သူတွေကပြောကြပါတယ်ခင်ဗျာ
ကိုကြောသိမ့်တင်ပြခဲ့တာပါရှင်အခုတော့ရှစ်နေကြီးဥကိုနီလှုပ်ကြံခံလိုက်ရတဲ့အပေါ်ဥပဒေသမားတွေနဲ့ဒီမိုကရေစီအင်အားစုတွေရဲ့အမြင်နဲ့စိုးရိမ်ချက်ကိုတင်ပြပေးပါမယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကဒီရန်ကုန်နိုင်ငံကလေစိတ်မှလှုပ်ကြံခံခဲ့ရတဲ့ NLD ဥပဒေအကြံပေးဥကိုနီဟာမြန်မာနိုင်ငံဖွဲ့စည်းပုံပြင်ဆင်ရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စတွေမှာအဓိကဆောင်ရွက်နေသူတဦးဖြစ်တာမို့သူ့ကွယ်လွန်တာဟာမြန်မာအပြောင်းလဲအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်တယ်လို့လူအခွင့်ရေးလှုပ်ရှားသူတွေမြန်မာအရေးဆောင်ရွက်နေသူတွေကရှုမြင်ပါတယ်ဒါကြောင့်သူလှုပ်ကြံခံရမှုဟာနိုင်ငံရေးဘယောကနှွယ်တယ်လို့ယူဆကြပါတယ်ဒီတုတ်ပြန်ချက်ယူဆချက်တွေကိုစုစည်းပြီးတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးကိုနီဟာမြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဖေမြင့်ဦးဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့အင်ဒိုနီးရှားနိုင်ငံမှကျင်းပပြုလုပ်တဲ့Senior Leadership Program လေ့လာရေးခီးစဉ်ကိုတွားခဲ့ပြီးအင်ဒိုနီးရှားခီးစဉ်ကအပြန်ရန်ကုန်လေစိတ်မှလှုပ်ကြံတက်ပြတ်ခံခဲ့ရတာပါ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဒီဇိုင်းမမတ်ပြောဆိုခဲ့တဲ့ဥပဒေအကြံပေးရှေ့နေဦးကိုနီနဲ့ပတ်သက်လို့အာရှလူခွင့်ရေးကော်မရှင်ကတာဝန်ရှိသူရှေ့နေဦးမင်းလွင်ဦးကတော့အခုလိုပြောဆိုခဲ့ပါတယ
်ဒီနိုင်ငံရေးလောကမှာတော်တော်ကြီးချိုးချိုးနေနေတယ်လို့ကျွန်တော်ပြောလို့ရပါတယ်အောက်ကူကြီးကဒီပေါ်ကျောင်းကြီးကဝီဖြတ်သိမ်းနေမဆုံးမချင်းနိုင်တဲ့အခါမှာပြင်ဆင်ရေးဖို့ဒီဇိုင်းမမလုပ်နေတဲ့လူတယောက်ဖြစ်တယ်။အ အဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလုပ်တဲ့အတွက်လည်းလူမှုများတဲ့လူတော်တော်များများရှိပါတယ်။ဒါကြောင့်ဒီလူမျိုးတွေနဲ့ပတ်သက်လို့ရှိရင်လည်းဘယ်မှလိုက်ပြန်များများတတ်တာမှမှကံကံဥပဒေတိုင်းပြောတဲ့အတွက်လည်းသူကိုချိန်တဲ့လူရှိတယ်မချိန်တဲ့လူတွေနဲ့တော်တော်များများတွေ့ရပါတယ်။အဲ့တော့တကယ်တမ်းပြောရရင်တော့ဒီလိုကျွန်တော်တို့ပြောဦးရေစုံမင်းလုံငန်းနဲ့လုံနေတဲ့အချိန်မှာမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှန်ကန်ဆောင်မှန်အောင်ဆက်လက်တဲ့မြန်မာနိုင်ငံရှိနေပြီးနေထူထောင်ပြီးတော့ဆောင်ရနေတဲ့အချိန်မှာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲဖို့အင်တာနက်ပြင်ဆင်ရေးဆွဲဖို့အတွက်ကြိုးပမ်းနေချိန်မှာကြာဆုံးသွားတာတော့ကျွန်တော်တို့မြန်မာနိုင်ငံအတွက်ကောနိုင်ငံကြီးရောအများကြီးဆုံးရှုံးနေလို့ပဲကျွန်တော်ကမြင်ပါတယ်
ဥကိုနီဟာဘာသာရေးအစွန်းရောက်သမားတဦးမဟုတ်ပဲဥပဒေပညာရှင်တဦးဖြစ်တဲ့အတွက်ဒီလောက်ကြံမှုဟာစဉ်းစားစရာတွေဖြစ်လာတယ်လို့လည်းမြန်မာနိုင်ငံဒီမိုကရက်တစ်အင်အားစုကအထွေထွေအတွင်းရေးမှူးချုပ်ဦးကျော်ထက်ကလည်းဆိုပါတယ
်ပြောမယ်ဆိုလို့ရှိရင်တော့ဒီအနာရပါတီတခုရဲ့ဥပဒေကြံပေးတယောက်ဆိုတာကညာကျွန်တော်တို့တန်းပြီမှာဆိုလို့ရှိရင်ဒါကမှအရေးကြီးရောဗျာအရေးကြီးပုဂ္ဂိုလ်တယောက်ပေါ့ဒီလိုလူတယောက်ကဒီလိုအခြေအနေမျိုးရင်ဆိုင်သွားရတယ်ဆိုတာကတော့ကျွန်တော်တို့အများကြီးနဲ့စဉ်းစားကြရတော့ရှိရပါတော့သူကဥပဒေသမားဆစ်ဆစ်ပဲကဥပဒေရသူကအများရန်ထောက်ပြနေရှိတယ်ဥပဒေရတော့သူပြောတယ်သူဆုံးရောက်တခါမှကျွန်တော်မကြောက်ဘူးသူကအဲ့လိုလဲကျွန်တော်တို့မစပါဘူးဥက္ကဋ္ဌကဘာသာရေးအဆောင်တမတရားမဟုတ်ဘူ
း1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးမှာတောင်းသားခေါင်းဆောင်တဦးဖြစ်ပါဝင်ခဲ့တဲ့ဦးမိုးသီးစွန်ကတော့ဒီဖြစ်ရကြောင့်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဟာပို့ပြီးတော့အရေးကြီးလာတယ်လို့နိုင်ငံခေါင်းဆောင်တွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာဖြစ်လာတယ်ဆိုပြီးပြောဆိုခဲ့ပါတယ်
။ဥပဒေရတစ်ချက်လုံးမှာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့ဟာလာအားနည်းချက်တွေကိုသူထောက်ပြလာတယ်။နောက်တစ်ခုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဥပဒေရအဓိကဟာလာ2008ဖွဲ့အခြေခံဥပဒေပတ်သက်လို့ဟာလာအတကြွဆုံးပုဂ္ဂိုလ်တယောက်နောက်ပြီးတော့ဒါဒေါအောင်ဆန်းစုကြည်တို့လည်းအားကိုးရတဲ့လူတယောက်ပေါ့ဗျာ။ဥပဒေကိုအခုလိုဟာလာဒီစိတ်မှာဟိုကလုံးကြံလိုက်တာဆိုတာကလည်းကျွန်တော်တို့တခြားခေါင်းဆောင်တွေရဲ့ဟာလာဒေါအောင်ဆန်းစုကြည်ပါဝင်ခေါင်းဆောင်တွေရဲ့လုံးကြုံရေးကိုလည်းကျွန်တော်တို့စိုးရိမ်မိပါတယ်ဥက္ကုဏီလောက်ကြံလိုက်တဲ့အဖို့ဟာဘာလို့ပြနေလဲဆိုတော့ကျွန်တော်တို့ပြည်သူလူထုမှာလုံးကြုံမှုမရှိဘူးဆိုတာကိုပြနေတာပေါ့နောက်တစ်ခုကကြတော့ဒါဟာဟိုတာမန် crime တစ်ခုဟုတ်လားရာဇဝတ်မှုတစ်ခုလို့ကျွန်တော်မမြင်ဘူးဒါဟာနိုင်ငံရေး motivation တွေရှိနေတယ်လို့အဲ့အတွက်လည်းစိုးရိမ်မိတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥပဒေအကြံပေးလဲဖြစ်တရားလွှတ်တော်ရှိနေလဲဖြစ်တဲ့ဥက္ကုဏီလောက်ကြံတက်ပြတ်ခံရမှုနဲ့ပတ်သက်လို့ပြည်ပရောက်ရှိနေတဲ့ဥပဒေပညာရှင်တွေနဲ့မြမရေးလှုပ်ရှားသူတွေကတုံ့တက်ပြောဆိုချက်တွေဖြစ်ပါတယ်ရှင်
။မိုက်အေးမှာပါရှင်။အခုတော့ဥဆန်းအောင်ကွယ်လွန်သွားတဲ့အကြောင်းနဲ့သူ့ရဲ့ဘဝအကြောင်းတစိမ့်တစောင်းဘက်ကိုတည်ကြရအောင်ပါရှင်။သမိုင်းဝင်ပင်လုံညီလာခံကိုတက်ရောက်တည်င်းယူခဲ့သူပင်လုံစာချုပ်ချုပ်ဆိုတာကိုမျက်မြင်တွေ့ခဲ့သူဖြစ်တာကြောင့်လေးစားသူတွေကတက်ရှိပင်လုံလို့တင်စားခေါ်ဝေါ်ခံရသူမြမအလင်းတည်င်းစာရဲ့တည်င်းတော့စာရေးဆရာပါလီမန်ဒီမိုကရေစီခစ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့တဲ့ဦးဆန်အောင်ဟာအင်္ဂါနေ့ညပိုင်းကတောင်ကြီးမြို့မှာကွယ်လွန်သွားခဲ့ပါတယ်။ဦးဆန်အောင်ဟာပင်လုံစာချုပ်ပါသဘောတူညီချက်တွေအကောင့်တဲ့ဖော်ရေးကိုနောက်ဆုံးအချိန်ထိမျှော်လင့်ခဲ့တယ်လို့တောင်သူလယ်သမားအရေးကိုလည်းအလေးထားဆောင်ရွက်ခဲ့သူဖြစ်ပါတယ်။ဦးဆန်အောင်ရဲ့နာရေးတည်င်းကိုတော့ VOA မြန်မာပိုင်းရဲ့တည်င်းတော့ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဦးဆောင်အောင်ဟာအသက်63နှစ်အရွယ်မှာတောင်ကြီးမြို့ကနေအိမ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။ဦးဆောင်အောင်ကွယ်လွန်သွားတာနဲ့ပတ်သက်ပြီးတားဖြစ်သူဦးကျော်ကျော်ဆန်ကအခုလိုပြောပါတယ်
။အော်မင်းညက10:34မိနစ်ပေါ့။ဟုတ်ကဲ့။ဟာနာလေးကကျော်တာ။ဟာရန်နာတော့ဆောင်ခေါ်ပြီးဆောင်နာဒီသူ့ဘေးအိတ်ဆီကအားနေတယ်လို့ပြောတယ်။တောင်းဝါ။အဲ့တော့သူစိတ်ထိုးပြီးတော့ဆန်းဆန်းတင်သူအန်တက်လာတယ်။အန်တက်ကပထမတစ်ခေါက်အန်နဲ့ဒုတိယပတ်စပ်အန်ရဲ့ဆိုတာစီပရမောအားရောမှာသတိလစ်သွားတယ်ဗျာ။အဲ့ရနေပြီးရောဟိုသွေးကလည်းနှိမ့်နဲ့ဆေးသွားမယ်ဒီမဲ့။ဒီမဲ့တော့မျောဝိစာရောတဲ့အဆောက်အအုံဆုံး
ဦးဆောင်အောင်ကို1924ခုနှစ်ကတောင်ကြီးမြို့မှာရဲဝင်တော်ဦးမမောင်ကြီးနဲ့ဒေါခင်ထွေးတို့ကမွေးဖွားခဲ့တာဖြစ်ပါတယ်။အသက်15နှစ်အရွယ်မှာတောင်ကြီးမြို့က ABM ကို American နှစ်ချင်းခရိယံသာသနာပြုကျောင်းမှာပညာသင်ကြားခဲ့ပြီးအဲ့ဒီအချိန်မှာပဲမြမအလင်းသတင်းစာတိုက်ကိုသတင်းတွေရေးသားပေးပို့ရင်းအကျိုးတော်ဆောင်သတင်းတောက်အဖြစ်ခန့်အပ်ခံခဲ့ရပါတယ်။သတင်းတောက်အဖြစ်နဲ့မဲတင်တောင်ဒေသကပိုးအိုရွာတွေမှာအငတ်ဘေးကြောက်တဲ့သတင်းရေးသားခဲ့တာကြောင့်လည်းအင်္ဂလိပ်အစိုးရကဖန်ဝရန်ထုတ်ခံခဲ့ရတယ်လို့နောက်ပိုင်းမှာသတင်းဖြစ်ရမှန်ကန်တာကြောင့်အေးအေးယူမခံခဲ့ရပါဘူး။ မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်မှာတော့ဦးဆောင်အောင်ဟာ1952ခုနှစ်ကနေ56ခုနှစ်အထိပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးပါတဲ့ဦးဆောင်အောင်ဟာပင်လုံညီလာခံကိုတက်ရောက်သတင်းယူခွင့်ရခဲ့တဲ့သတင်းတောက်ဖြစ်ပြီး1980မှာထုတ်ဝေခဲ့တဲ့ညီညွတ်ရေးအရေးတော်ပုံခေါ်ပင်လုံအတွင်းရေးစာအုပ်ဟာလည်းထင်ရှားတဲ့စာအုပ်တစ်အုပ်ဖြစ်ပါတယ်ဦးဆောင်အောင်ဟာပင်လုံစာချုပ်အရဖက်ဒရယ်ပြည်ထောင်စုပေါ်ပေါ်ရေးကိုနောက်ဆုံးအချိန်ထိမျှော်လင့်ခဲ့ကြောင်းသူနဲ့ရင်းနှီးတဲ့ရှစ်လေးလုံးရှမ်းပြည်နိုင်ငံရေးအင်အားစုအဖွဲ့ကဦးတင်ပေါင်တူကပြောပါတယ်
သူကဒီပင်လုံစာချုပ်နဲ့ပတ်သက်ပြီးတော့လေသူကတော်တော်လေးဆက်စားပြတ်တယ်နဲ့လေနောက်သူကဒီစာချုပ်တွေကအချက်တွေအကောင့်တွေမပေါ်လာတဲ့အတွက်လေသူကခုသိသုံးသပ်ပြီးတော့လေဒါမျိုးလင်းနေတော့ပဲဒီ27ရာစုပင်လုံယူတော့မျိုးလင်းနေတယ်ပဲသူကအခုကွယ်တော့သွားပါပြောတော့ဆက်ရပြောင်းစုပဲပေါ့ပြင်းလို့လည်းနားပ
ါဦးဆောင်အောင်ဟာတောင်သူလင်သမားအရေးကိုလည်းမကွယ်လွန်မီအထိဆောင်ရွက်ခဲ့တယ်လို့လည်းဆက်ပြောပါတယ
်ဒီနေ့တုံးနေ့တော့မလဲသူကဒီစပန်ကားလေ PPA NGO ဖွဲ့လေဒါအဲ့ဒါနဲ့သူကဆက်ဆက်ပြီးတော့မှကျွန်တော်တောင်သူလင်သမားတွေဒါဒီမှာဟာစင်တန်းနေပြီးပဲနောက်ဒီ PPA ကလည်းတောင်ကားရွာမှာဆက်ကြည့်တောင်ကြည့်ရလေတောင်သူလင်သမားတွေကိုတော့ပေါ့ဆက်ဆက်ပြီးတော့မှပေါ့နော်သူကမှစင်တန်းနေပြီးတယ်နောက်ဒီကားကအင်္ဂလိပ်ကအင်္ဂလိပ်ဆိုင်ရာစုပြည်တွေအင်္ဂလိပ်ကတောင်းတလေသမားလေးတွေရောဒီအင်္ဂလိပ်ကမှကိုဒီအများကြီးအပွဲကြီးအပွဲကြီးဒါပဲလေနောက်အင်ဂျီတွေနဲ့ဆက်ဆက်ပြရပါဘောပ
ါအစ္စလမ်ဘာသာဝင်တဦးဖြစ်တဲ့ဦးဆန်အောင်ရဲ့ဇာပနာကိုတော့ဗုဒ္ဓဦးနဲ့နေ့လယ်2နာရီမှာတောင်ကြီးမြို့ကမွတ်စလင်တုတ်တံမှာကျင်းပခဲ့ပါတယ်ဦးဆောင်ကွယ်လွန်ချိန်မှာဇနီးဖြစ်သူဒေါ်အေးမြတာဦးညင်ကြီးဆန်ဦးကျော်ကျော်ဆန်သမီးဒေါ်မိုးမိုးဆန်နဲ့မြင်းနှစ်ယောက်ကြံရစ်ခဲ့ပါတယ
်ကိုမိုးစောတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းဗုဒ္ဓဦးနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်နောက်နောက်နိုင်ကြညာ9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုချောသိန်းတင်ညာပေးပါမယ်ရှင
်။အမေရိကန်တရားထုတ်တော်ကြမှာလိလက်နေတဲ့တရားသူကြီးနေရာတနေရာအတွက်ကိုလိုရာဒိုပြည်နယ်ကဖက်ဒရယ်တရားသူကြီးတူဖြစ်သူနီယယ်ဂေါ့ဆက်ကိုခန့်အပ်ဖို့သမ္မတဒေါ်နယ်ထရမ့်ကရာထားလိုက်ပါတယ်။တရားသူကြီးအန်တိုနီစကော်လီယာပြီးရတဲ့နှစ်ဖေဖော်ဝါရီလမှာကွယ်လွန်သွားပြီးကတည်းကတရားသူကြီးတနေရာလိလက်နေတာပါ။မစ္စတာဂေါ့ဆက်ကိုခန့်ထားဖို့ရွေးချယ်လိုက်တဲ့အကြောင်းအင်ကာနီကသမ္မတအင်ပြူတော်မှာသမ္မတထရမ့်ကကြေညာတာပါ။မစ္စတာဂေါ့ဆက်ဟာတိုင်းပြည်မှာတကယ်ကိုလိုအပ်နေတဲ့တရားသူကြီးတူဖြစ်ပြီးသူ့ရဲ့အရေးချင်းတွေကိုဘယ်လိုမှအငြင်းပွားလို့မရတဲ့အကြောင်းသမ္မတထရမ့်ကပြောပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာအစိုးရတပ်နဲ့ရုရှားလူလာတဲ့သဘုံတွေကြားတိုက်ပွဲတွေတကြောပြန်ဖြစ်လာတဲ့ပေါ်အထူးပဲစိုးရိမ်နေတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ရုရှားနယ်စပ်တိုက်ခိုက်မှုတွေတွင်စစ်သားနဲ့အရသာဒါဇင်နဲ့ကြီးပြီးထိခိုက်သေးဆုံးတာတွေရှိတယ်လို့လည်းပြောပါတယ်။ချက်ချင်းပြစ်ခတ်ရဆဲကြဖို့အင်ကာနီကထုတ်တဲ့အမေရိကန်နိုင်ငံရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပြီးအာဖဒီဖကာမြို့ပြင်ကပရမ်ဇိုနာစစ်မှုဇုံမှာတနင်္လာနေ့ကတိုက်ပွဲကြောင့်ကလေးငယ် 1,500 ပါဝင်လူပေါင်း 18,000 ရေတွေလျှက်စင်ပြီးပြတ်တောက်တာတွေနဲ့ကြုံတွေ့နေရပါတယ်။အီရန်နိုင်ငံကပယ်ထင်းတုံးကြီးတစ်စင်းကိုမကြသေးခင်ကပြစ်လို့ဆန်သက်တာဟာလုံးဝလက်ခံနိုင်ပွဲရာမရှိဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကအင်္ဂါနေ့မှာပြောပါတယ်။ဒီတုံးကြီးပြစ်လို့ဆန်သက်တဲ့ကိစ္စအီရန်နိုင်ငံသားရဲ့ဝန်ကြီးကတော့အတိမပြုတ်တယ်လို့ညင်လည်းမညင်ပါဘူး။တရုတ်ရုရှားနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရတဲ့ဟာဥရောပသမဂ္ဂ EU ရင်ဆိုင်နေရတဲ့ပြည်ပချင်းချောက်မှုတွေကထိတ်တန့်ချင်းချောက်မှုကြီးဖြစ်တယ်လို့ဥရောပသမဂ္ဂ EU ဥက္ကဋ္ဌဒေါ်နယ်ဒရက်ထပ်စ်ကပြောလိုက်ပါတယ်ခင်ဗျာ
သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းတင်ညာပေးခဲ့တာပါရှင်ဒီညနေစီစဉ်ထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Regis ဖြစ်ပါတယ်ကျွန်မရှားဖောင်းပါ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ79.25တို့ကနေဓာတ်ရိုက်ထုတ်လင်းပေးခဲ့တာပါတော်ရရှင်တွေအားလုံးကိုရောစိတ်ပါရှင်လင်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်နောက်နှစ်နာရီကြာမှာပြန်လည်ဆုံတွေ့ကြတာပါရှင်
This program has come to you from the Voice of America, Washington.